American Pinhausu, New York, Ma, Chisite, the Dinlun La Quin, Sanguan Nide, Pan America, Puegani, Nemanangema, Pansi Caniare, Drenda, Guwalone, Gojo Soru no Ugo, Natal Sashakuni, Pan, Babe, Freedom to Rights to People, Yuete like the Jango, Masumia Munga, Sapi, Piopiamawash.
Sabine, the Dinlun La Quin, who trained in Gagui, Sanguan Nide, New York, New York, Chisite, Pan America, Puega, Natal Sashakuni, Adwe, Pan Babe, Freedom to Right, Lulaswa, Jida Gwen Sure Sugo, Nemanangama Pansi Caniare, writers, Trenda Gova, Lone, Gojo, So Urugu, Bebu, Yuche, Libare, Lulaswa Topo, Biosu, Damie Cantayare, Saisiari, the Dendamarigo, Tanguya, Sister Conacuni Tega Salo, Ben America Puega, Nissin, Yuche, Subirama, Dinet Dwe, Pansi Caniare, writers, Trenda Niago, Subibu, Sompiare, Jango, Ben America Puya, Muzan Director, Suzanne Nozelga, Fio in Yamarango, Kulu, Biojavare.
Two journalists were arrested while carrying out a risky investigation into devastating incidents of human rights abuse and targeted executions in Rakhine State. Their murders that
Nintom Yahwa, you can be named Masuyore, Luke, Junon Chupamu, Sitaka, Pikabari, Luwin Kantari, Pimata, the Piamulu, and Yem Yare, Drinson Zamudwe, Lonely in a Pansi Kangiaraba. You can be Nerega, Chinuriha, Tiku, Shutwe Labi, Nalia, Kikabari. တင်းနောက်တွေရဲ့လင်းနဲ့တဲ့သတင်းပေါ်ထုတ်မှုတွေအချက်လက်အမှန်တွေကိုမြန်မာပြည်သူတွေကမှတကပါလုံးကအကူနေရတာဖြစ်ပါတယ်။ဒါမှလည်းပြည်စုံနဲ့တုံ့သက်ဆုံးဖြတ်ချက်တွေလုပ်နိုင်ပြီးအန်ဒီယံများလာတဲ့အခြေအနေကိုဖြေရှင်းပေးနိုင်မှာဖြစ်ပါတယ်။တင်းနောက်တွေကိုဖန်ဆီးထားတဲ့အတွက်အစိုးရဟာအခြေအနေတွေကိုနှုတ်ပိတ်စေခြင်းပြီးအချက်လက်တွေကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့မြင်ပါတယ်။သူတ လို့မျှော်လင့်ပါတယ်
။ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာမှာရိုရင်ဂျာ၁၀ယောက်တုတ်တင်တက်ဖြတ်ခံခဲ့ရတဲ့ကိစ္စအပါအဝင်အဲဒီဘက်မှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်နေရင်းနဲ့ဒီဇင်ဘာ၁၂ရက်နေ့ကရဲတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းခံရပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဖမ်းဆီးတရားစွဲတာခံထားရတာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေဟာပိုပြီးတော့ဆိုးလာတယ်လို့ Pan America ကသုံးသပ်ကြောင်းအမှုဆောင်ဒါရိုက်တာ Susan Nosal က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
Yeah, we have grave concerns, which is really why we're giving this award. Free societies do not jail journalists. They don't.
အခြေအနေကိုကျမတို့သိကိုစိုးရင်ပါလေ။ဒါကြောင့်လေဒီစုကိုပေးတာပါ။လွတ်တဲ့လူအဖွဲ့အစည်းမှာဒီနောက်တွေကိုထောက်မချပါဘူး။အမှန်တရားကိုဖော်ထုတ်လို့အရေးမယူပါဘူး။ဒီဒီနောက်တွေကနည်းနည်းရှုပ်ထွေးတဲ့ကိစ္စတွေကိုဖော်ထုတ်နေကြသူတွေဖြစ်တဲ့အတွက်အရေးယူမခံသင့်ပါဘူး။ဒီကိန်းပြည်နယ်မှာသတင်းအမှောင်ချထားတဲ့အတွက်ယုံကြည်စိတ်ချရတဲ့သတင်းအချက်အလက်ပြည့်ပြည့်စုံစုံမရတာကြောင့်မူဝါဒရေးဆွဲသူတွေတန်တမာတွေနဲ့တခြားသူတွေအနေနဲ့ဘာဖြစ်နေသလဲပြဿနာကိုဘယ်လိုဖြေရှင်းရမလဲဆိုတာကိုသုံးသပ်ဖို့ခက်ခဲပါတယ်။ဒီသတင်းတော်နှစ်ယောက်ကိုဖမ်းဆီးအရေးယူလိုက်တဲ့အတွက်အစိုးရဘက်ကအတင်းဆုံးမခံနိုင်ဘူးလို့သတ်မှတ်တဲ့သတင်းမျိုးတွေကိုသတင်းလုံးမင်းဆိုရင်ဖမ်းဆီးခံရနိုင်တယ်ဆိုတဲ့ကြောချမ်းစရာသတင်းစကားမျိုးကိုသတင်းဌာနတွေအလုံးကိုပေးလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပေါ်ခိုင်မာတဲ့အကာအကွယ်ပေးမှုအမြန်ဆုံးလိုအပ်နေပါတယ်။သတင်းလွတ်လပ်ခွင့်ဟာအလုပ်ဖြစ်တဲ့ဒီမိုကရေစီနဲ့ကောင်းမွန်တဲ့လူမှုအတိုင်းအတိုင်းတွေပဲမရှိမဖြစ်လိုအပ်တဲ့အခြေခံအုတ်မြစ်တစ်ခုလည်းဖြစ်ပါတယ်
။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်စဉ်ကာလတုန်းကလည်းစာရေးဆရာမမတ်တီတာဘလော့ဂါနေဖုံးလက်တို့အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုနေသူတွေကို Pan America ကစုပေးခဲ့မှုပါတယ်။2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့ပြီးနောက်မှာမြန်မာနိုင်ငံကဖမ်းဆီးခံရတဲ့သတင်းတောက်တွေကိုအခုတခါပြန်စုပေးတာပါလူခွင့်ရေးအခြေအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်အခြေအနေဟာပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့ Pan America အဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာ2015ခုနှစ်နောက်ပိုင်းအခြေအနေတွေပိုပြီးတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်ထားခဲ့ကြရတာကအခုလိုလူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်အခြေအနေပြန်ပြီးတော့ဆိုလာရာဟာစိတ်မကောင်းစရာဖြစ်တယ်လို့ Pan America ကပြောပါတယ်။အခုလိုသတင်းတောက်နှစ်ယောက်ကိုစုပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေအပေါ်တစ်ကမ္ဘာလုံးကဆိုးရိမ်နေကြဆဲပဲဆိုတာကိုပြသနိုင်ဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။2018ခုနှစ်မေလ22ရက်နေ့ကျရင်နယူးယောက်မြို့ကအမေရိကန်တဘာဝသမိုင်းပြလိုက်မှာကျင်းပမယ့်အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက် Pan Barbie Freedom to Write ဆုရီကိုပေးအပ်မှာဖြစ်ပါရဲ့ရှင်။